ပေါင်းမြို့နယ်ထဲမှာရှိတဲ့အစိုးရရဲ့ကာကွယ်ရေးလက်နက်စက်ရုံလို့ဆိုတဲ့စက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံလို့စွပ်စွဲဖော်ပြခဲ့တဲ့ Unity Channel ကအမှုဆောင်ရာရှိချုပ်ဦးတင်ဆန်းအပါအဝင်သတင်းတောက်၅ဦးကိုမြန်မာနိုင်ငံလျှို့ဝှက်ချက်ဥပဒေပုံမှ၃မြင်းဆောင်၉နဲ့ဆွဲချက်တင်မှုအတွေ့ပခုတ်ကူခရိုင်တရားရုံးမှာတောက်ကြနေကရုံးထုတ်ခဲ့ပါတယ်ဒီအမှုဟာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အရေးဆောင်ရွက်နေသူတွေအတွက်အထူးစောင့်ကြည့်ရမယ့်ကိစ္စဖြစ်လာတာမို့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးဇော်သက်ထွေးကို VOA Editor ဦးသားညွန့်ကတွေ့ဆုံမေးမြန်းထားပါတယ်
။ဒီသက်ဆိုကျွန်တော်အရင်ဆုံးမေးချင်တာကတော့ဒီမကြသေးခင်ကပဲဒီ Unity Channel ကိစ္စပေါ့နော်။ဒီ Channel ထဲမှာခုနပြောလို့ဒီဒါလူလက်နက်စက်ရုံဆိုလို့ပြောသွားတယ်။ပြောသွားတော့ Unity Channel အေဒါချုပ်ပါဝင်ဒေတောက်တီဖားစီခါရတယ်ပေါ့။အဲ့ဒီချင်းနေတဲ့ပတ်သက်လို့မြန်မာစာနယ်ဇင်းကောင်စီနေနဲ့ဗားရီများအရေးယူဆောင်ရွက်မှုတွေလုပ်နေတယ်
။ကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်ပြီးတော့စာနယ်ဇင်းကောင်စီမှာအရေးပေါ်အစည်းအဝေးတခုလုပ်ခဲ့ပါတယ်။အဓိကကတော့အရေးပေါ်အစည်းအဝေးလုပ်ရတဲ့အကြောင်းရင်းကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုလွတ်လပ်တဲ့စာနယ်ဇင်းအဖွဲ့တွေကနေပြီးတော့ကျွန်တော်တို့ပူးပေါင်းပြီးတော့မှ Unity Channel မှာဖန်ဆီးခံရတဲ့သတင်းတော်နဲ့ပတ်သက်ပြီးတော့စာနယ်ဇင်းကောင်စီကအစိုးရနဲ့ဒီဖန်ဆီးခံရတဲ့မီဒီယာသမားတွေကြားမှာကြားဝင်ဆောင်ရွက်ပေးဖို့တိုက်တွန်းတောင်းဆိုတဲ့စာကျွန်တော်တို့ပို့ထားပါတယ်။ကျွန်တော်တို့အစည်းအဝေးမှာတော့စာနယ်ဇင်းကောင်စီကပေါ့လေဒီပြဿနာမှာသူမှန်တယ်ကိုမှန်တယ်လို့ဟိုဝင်ပြီးတော့ဟိုဆွေးနွေးနေတာတဲ့ဆိုင်ကျွန်တော်တို့တိုင်းပြည်အတွက်ကမီဒီယာလောကအတွက်ကအကျိုးရှိစေမဲ့ဒေါင်းကနေချင်းကပ်ဖို့စဉ်းစားထားပါတယ်အဲ့ဒါကတော့ကျွန်တော်တို့အခုဒီပြဿနာပေါ်မှာမူတည်ပြီးတော့မှသတင်းတော်တွေဖန်ဆီးတာမှာကျွန်တော်တို့ဥပဒေအရာဖြစ်စေချင်တယ်နောက်တစ်ခုကဒီသတင်းတော်တွေကတကယ်လို့ethical ချိုးဖောက်ပြီးတော့တရင်ယူခဲ့တယ်ဆိုရင်လေဒီဟာနဲ့ပတ်သက်လို့သူတို့ဘက်ကခုခံပိုင်ခွင့်တွေကိုလည်းအပြည့်အဝပေးစေချင်တယ်။နောက်တစ်ခုကစာနယ်ဇင်းကောင်စီဆိုတာကကျွန်တော်တို့ powerful မဟုတ်ပါဘူး powerless ပါဒါပေမဲ့ကျွန်တော်တို့က leading role မှာရှိနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်။ဒါကြောင့်ပြဿနာဖြစ်တိုင်းကျွန်တော်တို့က buffer zone အနေနဲ့ကြားဝင်ပြီးတော့မှညှိနှိုင်းဆောင်ရွက်ပြီးတော့မှကျွန်တော်စာနယ်ဇင်းကောင်စီကဖြည့်ရှင်းလို့မရမှာတရားရုံးကိုသွားဖို့ဆိုပြီးတော့ကျွန်တော်တို့ကနေပြီးတော့မြစ်တရရခံထားရရှိပါတယ်။အဲ့တော့ကျွန်တော်တို့ကပြီးခဲ့တဲ့တစ်နှစ်လုံးမှာကျွန်တော်တို့ကကျွန်တော်တို့ပြဿနာပေါင်း20ကျော်ကိုကျွန်တော်တို့ဖြည့်ရှင်းပေးနိုင်ခဲ့တယ်။ဒါပေမဲ့ဒီ Unity ကိစ္စမှာတော့ပြည်ထရေးရနေပြီးတော့ဓာတ်ရိုက်ဖန်ဆီးတဲ့ကျွန်တော်တို့စာနယ်ဇင်းကောင်စီကသိရှိလိုက်ပါအောင်
။ဒါပေမဲ့စာနယ်ဇင်းကောင်စီဆိုတာလည်းသမရကနေပြီးတော့ခန့်ပြီးတော့ဖွဲ့ထားပြီးတာမဟုတ်လား။အဲ့တော့ဘယ်လောက်ထိဆွေးနွေးဖွဲ့နေပတ်သက်လို့ခုဩဇာပေါ်တက်ရောက်မှုရှိတယ်စာနယ်ဇင်းကောင်စီနေနဲ့။အဲ့
တော့အခုကျွန်တော်တို့ကကျွန်တော်တို့ဒီစာနယ်ဇင်းကောင်စီရဲ့သဘောထားကိုနိုင်ငံတော်သမရနဲ့ကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့ပြည်ထရေးဝန်ကြီးဌာနကိုပို့ထားတယ်ကျွန်တော်တို့လွှတ်တော်နေရာလုံးပို့ထားတယ်အဓိကကတော့ဒီပြဿနာနဲ့ပတ်သက်ပြီးတော့စာနယ်ဇင်းကောင်စီကဂျားဝင်ဆောင်ရွက်ခြင်းနဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ကဟိုအကြောင်းကြားထားတာပေါ့ဒါနဲ့ပတ်သက်လို့တော့အစိုးရဘက်ကတုံ့ပြန်လာမယ့်အခြေအနေကိုကျွန်တော်ဆောင်စားနေတာ
နောက်တစ်ခုကဒီသတင်းတောက်တင်နဲ့ပတ်သက်လို့ပေါ့အခုဆို Unity သတင်းချန်နယ်ဖြစ်တယ်နောက်တလောတော့ကလည်းကျွန်တော် live combat မှာသတင်းတောက်တယောက်သတင်းယူတာဘာနဲ့ကျူးလွန်မှုနဲ့ရေးယူခံပြီးတော့ထောင်မှာချခံရတာအဲ့တော့သတင်းတောက်တင်နဲ့ပတ်သက်လို့ခွင့်ရေးကာကွယ်ရေးနဲ့ပတ်သက်လို့ဆန်လက်စင်းကောင်စီနေနဲ့ဘာတွေများစဉ်းစားထားတာရှိလဲ
ကျွန်တော်တို့တော်တော်စိုးရင်ပူပန်မှုရှိပါတယ်ဘာလဲဆိုတော့ကျွန်တော်တို့ကတိုင်းပြည်ကဒီမိုစီနိုင်ငံသွားတဲ့အခါ freedom of expression ကကျွန်တော်လွတ်လပ်နေဖို့လိုပါလိမ့်မယ်ဒါပေမဲ့အခုကျွန်တော်တို့ဒီဘက်နှစ်ပိုင်းမှာကျွန်တော်တို့သတင်းတောက်တွေသတင်းယူတဲ့အခါမှာတော့တရားစွဲဆိုခံရတာထောင်ကြတာရှိလာတယ်အဲ့တော့အဲ့ဒါတွေအားလုံးကာကွယ်ပေးဖို့ကတော့ကျွန်တော်တို့ကဟိုမီဒီယာလောကလွှတ်တော်အတီမပြုတ်နိုင်ပြည့်တဲ့အတွက်ကျွန်တော်တို့က62 press at အောင်မှာပဲလှုပ်ရှားသွားလာနေအခြေမျိုးဒီဥပဒေနဲ့ရင်ဆိုင်တဲ့အခါကျတော့လွှတ်တော်ကကျွန်တော်တို့ဒီမီဒီယာလောကိုအမြန်ကျွန်တော်တို့အတီပြုတ်ပြီးကိုလုံမယ်နောက်ပြီးတော့သတင်းတောက်တွေကကျွန်တော်တို့ဒီသတင်းရယူပိုင်ခွင့်ရှိပါတယ်အဲ့ဒါတွေရယူပိုင်ခွင့်ရှိတဲ့အခါမှာလေခုနလုံချုံရေးရှုထောင့်ကနေပြီးတော့ကျွန်တော်တို့ secret app ဒီပေါက်ကြားမှာဆိုလို့ဆိုပြီးတော့ကျွန်တော်တို့တက်ဆိုင်ရာအာဏာရှင်အဖွဲ့စည်းကသတင်းတွေကိုပိတ်ထားရင်မီဒီယာနဲ့ဒီအစိုးရအဖွဲ့ကြားမှာပဏိပခတွေရှိလာနိုင်ပါတယ်နားလည်မှုတွေလွဲနိုင်ပါတယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ဒီ clear message တစ်ခုကိုအစိုးရဘက်ကရောမီဒီယာဘက်ကရောလွှတ်တော်ပါရောကျွန်တော်တို့ပေးဖို့လိုအပ်နေပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအခုဒီသတင်းမီဒီယာကိစ္စပါကျွန်တော်သတင်းမီဒီယာဆိုတာဒီစာနယ်ဇင်းကောင်စီအနေနဲ့ဒီသတင်းဥပဒေကြမ်းတွေပါလုံနိုင်ရှိရညှိနှိုင်းရရှိတော့ဒီဥပဒေကြမ်းကဘယ်လောက်ထိသတင်းသမားတွေကိုအကာအကွယ်ပေးမဲ့အခြေအနေရှိနိုင်လဲဘယ်လောက်ထိပြောမလဲ
အဓိကကတော့ဒီဥပဒေဒါအတိဖြစ်ခဲ့ရင်သတင်းသမားတွေကခုနထောင်ကြမဲ့အဆင်တော့မရှိဘူးဘာလဲဆိုတော့ကျွန်တော်တို့ဟိုတခြား criminal case နဲ့ဟိုပြစ်ဒဏ်ပေးတာမျိုးတော့မတတ်နိုင်ဘူးသို့တော့သတင်းရယူလို့အတွက်ကြောင့်ထောင်ကြရမယ်အရေးကတော့ဒီမီဒီယာလောကအကာအကွယ်ပေးထားတာတော့ကျွန်တော်တို့ရှိပါ
မီဒီယာလောကဒီစာနယ်ဇင်းကောင်စီအနေနဲ့ဆွေးနွေးပြီးညှိနှိုင်းထားတဲ့ဟာလား
ဟုတ်ကဲ့စာနယ်ဇင်းကောင်စီကနေပြီးတော့ညှိနှိုင်းပြီးတော့လွှတ်တော်ပြည်သူလွှတ်တော်မှာအမျိုးသားလွှတ်တော်မှာတင်တယ်သူတို့မှာကျွန်တော်ဒီအချက်ကိုလက်ခံထားတာရှိတယ်တကယ်လို့ဆိုတာဒီမီဒီယာလောအတီးပြုတ်ရင်တော့စာနယ်ဇင်းသမားတွေကဒီကြိုးရမ်းပေါ်မှာလမ်းလျှောက်ရတဲ့အခြေအနေကတော့ကင်းဝဲသွားမှာပါ
အဘာဖြစ်လို့လဲဘယ်လိုအချက်မျိုးဘယ်လိုအချက်မျိုးပါလို့လဲ
ကျွန်တော်တို့ကဒီတည်င်းရယူတဲ့အခါမှာစာနယ်ဇင်းသမားတွေကခုနအခြေအနေတရားအကြောင်းပြဿနာဖြစ်ပွားခဲ့ရင်ဒီတီးဆဲဥပဒေကသူတို့အရေးယူခွင့်မပြုဘဲနဲ့ကျွန်တော်တို့ကတခြားကျွန်တော်တို့မီဒီယာလောကပေးထားတဲ့ကျွန်တော်တို့ငွေတန်းနဲ့တခြားပြစ်ဒဏ်တွေကိုပဲကျွန်တော်တို့ဟိုပေးဖို့အတွက်ကိုကျွန်တော်တို့အဲ့မှာရေးဆွဲထားပါတယ်ဒါကိုလည်းကျွန်တော်တို့ဟိုအားလုံးကနေသဘောတူလက်ခံထားပါတယ
်ဒါပေမဲ့လည်းခုနကခုတရားဆွဲတဲ့ကိစ္စတွေမှာအခုဆိုလို့ရှိရင်လည်းပြီးခဲ့တဲ့ဒီလိုက်ကောင်မှာဖြစ်တဲ့အခုဆိုလို့ရှိရင်လည်းပိုင်းနဲ့ကျူးလွန်မှုဘာလို့ပါပါတယ်အဲ့တော့ criminal မှုတွေပဲဖြစ်နေတာမဟုတ်ဘူးလား
အဲ့ဒါကြောင့်အဲ့ဒါကအနေကြီးပါတယ်အဲ့တော့ကျွန်တော်တို့ကမီဒီယာလောကအတည်ပြုပြီးတဲ့အချိန်မှာတော့မှဒီ journalist တွေ media သမားတွေကိုခုနခုနအသေးဖြတ်မှုလိုမျိုးတွေsecurity act တို့ဟာမျိုးတွေနဲ့ကျွန်တော်တရားစွင့်ရင်ကျွန်တော်တို့အချိန်မြွေအနေရှိတဲ့အခါကျတော့ဒါတွေနဲ့ပတ်သက်လို့ကျွန်တော်တို့အားလုံးဟာဟိုတစ်ခုခုကိုတော့ဟိုဆွေးနွေးပြီးတော့ကျွန်တော်တို့ဟိုလှုပ်ထားဖို့လိုမယ်ဆိုတာကတော့ဒီမှာဒီတိတာထင်ရှားနေတာပါ
အခုဒီနောက်နိုင်ငံရေးပွင့်လင်းလာပြီးနောက်ပိုင်းမှာပေါ့နောက်ပိုင်းမှာသတင်းမီဒီယာတွေပတ်သက်လို့လွတ်လပ်လပ်တော့သတင်းစာတွေထုတ်ပြန်ခွင့်ရတာတွေတွေ့ပါတယ်ထုတ်ကြတယ်အဲ့တော့တခြားချင်းချောက်ဟန်တာမှုကန့်တတ်မှုတွေတစုံတရာရှိသေးလားဘယ်လိုဟာမျိုးရှိနေသေးလဲ
ရှိနိုင်တယ်ကျွန်တော်တို့ဟိုဥမာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဆိုးရဝင်ကြီးဌာနတွေနဲ့ကျွန်တော်တို့ဒီတက်မတော်ပိုင်းမှာကျွန်တော်တို့သတင်းယူတဲ့အခါမှာသတင်းသမားတွေအတွက်နံပါတ်1အခက်အခဲရှိတယ်နောက်တစ်ခုကကျွန်တော်တို့ဒီပုတ်ကလေးကတည်င်းတွေယူတဲ့အခါမှာလည်းအဲ့ဒီကုမ္ပဏီတွေကသူတို့ရဲ့ဒီအားနဲ့ချက်တွေကိုပြည်သူလူထုကိုသိသွားမှာဆိုလို့မလို့တည်င်းတောက်တွေတည်င်းစာတိုက်တွေဂျာနယ်တွေကိုအတင်းကျပ်ဖိအားပေးတာမျိုးတွေလည်းရှိနေတယ်ဒါတွေအားလုံးကကျွန်တော်တို့ဟိုအချင်းသူ့အနေနဲ့သူကအသေးပွားဖြစ်နေပြီနေရာတိုင်းမှာဒီလိုမျိုးတွေဖြစ်ဖြစ်နေတာ2013တခုလုံးမှာတွေ့ရပါတယ
်တည်င်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အစိုးရထံဝန်ကြီးဌာနကြီးနဲ့ဆက်ဆံတဲ့အခါမှာဘယ်လိုအလိုအနေရှိတယ်တိတော့ဒီနေ့
အတော်တော့ဆိုးပါလားကျွန်တော်နိုင်ငံတော်သမ္မတကြီးနဲ့စာနယ်ဇင်းကောင်တွေတွေ့တဲ့အချိန်မှာအစိုးရရဲ့ဝန်ကြီးဌာနတွေကနေပြီးတော့ကျွန်တော်တို့contact person တွေ speaker တွေကိုထားပေးဖို့ဒါမှသက်ဆိုင်ဝန်ကြီးဌာနရဲ့အချက်လက်တွေနဲ့သိလိုတာကိုသိဖို့အတွက်ကိုတောင်းဆိုတဲ့ခါမှာသမ္မတကြီးကစောင့်ရဲပေးမယ်လို့ပြောပါတယ်ဒါပေမဲ့အောက်ခြေကတော့လုံးဝဝန်ကြီးဌာနတွေမှာတော့အဲ့ဒါအတွက်ပြုပြင်ပြီးတော့သမ္မတပြောတဲ့အတိုင်းလုပ်ပေးတာမရှိပါဘူးအဲ့တော့ကျွန်တော်တို့သမ္မတနဲ့တွေ့ကြတယ်တဖြည်းဖြည်းပါရှိပြီအောက်ခြေမှာတော့ပြုပြင်ပြောင်းမှုတွေမရှိဘူးစိုးရဌာနတွေကိုတည်င်းယူလာမှလည်းခက်ခဲတယ်ယနေ့တိုင်ရှိနေတော့မှာ
โอเคနောက်တစ်ပိုင်းတော့ကျွန်တော်သတင်းချင်းဝင်ပိုင်းမှာအခုဆိုသတင်းစာတွေအများကြီးထွက်လာပြီသတင်းချာနယ်တွေလည်းထွက်လာပြီအဲ့တော့ဒီဘက်မှာသတင်းတောက်တွေရဲ့လွတ်လပ်ခွင့်ပြောသလိုပဲသတင်းတောက်တွေရဲ့ချင်းဝင်ပိုင်းတွေကဘယ်လိုမြင်လဲခင်ဗျာဟိုသတင်းစာတွေမှာရေးသားဒီဟာနဲ့ပတ်သက်လို့ချင်းဝင်ပိုင်းနဲ့ပတ်သက်လို့ကိုဇော်တထွေးအမြင်ပေါ့
ကျွန်တော်တို့တိုင်းပြည်ကအခုတကယ် Freedom of Express ကိုကျွန်တော်တို့စာပြီးစီးသည့်ဖြတ်သိမ်းတဲ့2017နှစ်ကုန်ပိုင်းလောက်ကမှရခဲ့တာပါအဲ့ခါမှာဒီနယ်ပယ်ကချက်ချင်းကြီးspeed ကအကျယ်ကြီးဖြစ်သွားတယ်။နောက်ပြီးတော့ကျွန်တော်တို့အိုက်ထဲကိုလူငယ်လူရွယ်တွေကအလုံးလုံးကံမှုဝင်ရောက်လာကြတယ်။ဒါပေမဲ့ပြဿနာကအဲဒီလူငယ်လူရွယ်တွေကတရင်တော့အဖြစ်အရေးချင်းတွေမှာဖြည့်ဆည်းဖို့လိုအပ်နေတာပေါ့လေ။အဲ့တော့ကျွန်တော်တို့ကတစ်ဖက်ကဟိုဒီသတင်းတွေ့ကြုံနှုတ်နယ်တဲ့သတင်းသမားတွေသတင်းယူတဲ့ခါမှာတော့ကျွန်တော်တို့အဲကျင့်ဝတ်နဲ့မညီတဲ့သတင်းမျိုးတွေအများအားတွေ့မြင်နေရရှိပါတယ်။ဒါပေမဲ့ဒါကကျွန်တော်တို့ကဒါအပြစ်ဆိုစရာမဟုတ်ဖက်နဲ့ဒီပေါ်မှာ capacity building လုပ်ပြီးတော့မှကျွန်တော်တို့ရဲ့ media level ကဒီ journalist တွေသတင်းသမားတွေအကြီးသေးကိုတိုးမြှင့်ပေးရမယ်ဒီဘက်မှာလည်း transition period ကာလအစိုးရနားလည်ပြီးတော့မှဒီလူတွေကိုထိထိသိမ်းသိမ်းနဲ့ထိတွေ့ဆက်ဆံမယ်ဆိုရင်တော့ကျွန်တော်တို့ကြီးကြီးမားပြဿနာပေါ်ပေါက်မယ်လို့ထင်ပါအောင
်တခြားအခုသတင်းလောကနဲ့ပတ်သက်ပြီးတော့ပွင့်လင်းလာတဲ့အခြေအနေလက်ရှိအခြေအနေပေါ့အဲ့ဒါနဲ့ပတ်သက်လို့ကိုယ်တော်တထွေးမြင်ကျင့်တဲ့အားရမရှိလားအခုလက်ရှိအနေထားမှာ
မရှိပါဘူးဘာလဲဆိုတော့ဒီဘက်ကပြန်ကြားရေးဝန်ကြီးဌာနက freedom of expression နဲ့ပတ်သက်ပြီးတော့ responsibility media ဖြစ်ဖို့တာဝန်ယူပြီးမှကိုတာဝန်နဲ့ကိုယူပြီးမှသတင်းတွေကိုလွတ်လပ်ခွင့်ပေးခြင်းနဲ့အဲသဘောထားမျိုးရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီဘက်က media sector ကလူတွေ absolute freedom ကိုယူခြင်းနဲ့အဲ့နှစ်ခုကအပြည်အဝ confrontation ဖြစ်နေတယ်။ဒီကြားထဲမှာလွတ်လပ်စွာထုတ်ဝင်ရတာတဲ့ခါမှာအဲ့ကျွန်တော်တို့သတင်းစာတွေ channel တွေထဲမှာလည်းတကယ့်ကို ethical နဲ့မညီတဲ့နောက်ပြီးတော့အစိုးရဘက်ကလက်ညှိုးထိုးစရာဖြစ်တဲ့အဲကျင့်ဝတ်ဖောက်ဖျက်ရေးသားတဲ့သတင်းစာတွေ channel တွေတွေ့နေရတယ်။ဒါကဘာလဲဆိုတော့မင်းတို့ဒါလွတ်လပ်ခွင့်ပေးလို့မရသေးဘူး။ဒီမှာရေးသားနေတာတွေကတော်တော်ကိုစိုးရတယ်ဒါတိုင်းပြည်နယ်လူမျိုးနဲ့ပြည်သူလူထုအနေနဲ့ဖြစ်စေတယ်ဆိုတော့လက်ညှိုးထိုးစရာပုံသဏ္ဍာန်ကိုတမင်ဖန်တီးနေသလားလို့တောင်ယူဆတယ်ဒါကြောင့်မလို့ဒါတွေအားလုံးကိုတန့်စင်သွားဖို့အတွက်ကိုကျွန်တော်တို့ကတကယ့်ကိုဒရီကြီးကြီးနဲ့နူးနူးညံ့ညံ့နဲ့ဆောင်ရွက်သွားရမယ်တကယ်လို့ဒါတွေကြောင့် freedom of expression ကိုနောက်ကာလတစ်ခုကြာမှာပေးမယ်ဆိုရင်လည်းဒီ reason တွေပဲအတိတ်ပဲမရှိပါဘူးဒါကြောင့်မလို့ဒီအခြေအနေမှာကျွန်တော်တို့ media လောကကြီးကရှောင်လန်းနေရတာပါ
နောက်တစ်ခုကကျွန်တော် sub censorship နဲ့ပတ်သက်လို့မေးချင်ပါတယ်အခုကသတင်းစာတွေကိုလွတ်လပ်ခွင့်ပေးလိုက်ပြီးဘာမှ service စီးပွဲဖြတ်စရာမလိုဘူးဒါပေမဲ့တချို့နိုင်ငံတွေမှာပဲဒီလိုပဲအခြေအနေဖြစ်နေပြီမြဲဟိုနထုတ်ဝေမှုကို ရုပ်သိမ်းတာလိုအဲ့လိုမျိုးဖြစ်တဲ့ခါကျတော့တချို့ရေးတဲ့သားတဲ့နေရာမှာစဆက်လက်ရှိပေါ့ကိုယ့်ဘာကိုသတင်းကိုထိန်ချန်ပြီးတော့စီစစ်ပြီးတော့စိုးရင်ပြီးတော့အာဏာပိုင်ကရေးဦးမှာဆိုစိုးရင်ပြီးတော့ရေးမှုသားမှုတွေချို့နိုင်ငံတော်များဖြစ်တယ်အဲ့တော့ဗမာနိုင်ငံမှာအလားတူချင်းနေနေမြင်ရတာ
အခုကျွန်တော်တို့ကအဲ့ဒီစာပေလွတ်လပ်ခွင့်ပေးလိုက်တယ်ဆိုတော့ဘယ်ဥပဒေနဲ့ပေးတယ်ဆိုတော့မရှိသေးဘူးနိုင်ငံရေး give and take political saturation ရရခဲ့တဲ့ freedom of expression ဖြစ်နေတယ်အဲ့တော့သတင်းသမားတွေက self censorship လုပ်ပြီးရေးနေတော့မှပြဿနာတစ်ခုဖြစ်တယ်ကျွန်တော်တို့ကလက်ရှိ tizer 62 press at တဲ့တခြားကျွန်တော်တို့ပုံမှန်တွေနဲ့အများအားကျွန်တော်တို့ရင်ဆိုင်အောင်ပါပဲအဲ့တော့ဒီဘက်မှာ media law ကအတီးပြုတ်ပြဋ္ဌာန်းလိုက်မယ်အဲ့ခါကျမှလာမီဒီယာသမားတွေရဲ့လွတ်လပ်ခွင့်အပြည့်အဝအာမခံနိုင်တဲ့ဥပဒေပုံမှန်တွေပေါ်လာမှာအခုလက်ရှိမှာကတော့အဲ့ဥပဒေတွေတော့မရှိသေးတဲ့အတွက်ကျွန်တော်တို့က self censorship ကလည်းတကယ့်ကိုအနေကြီးတဲ့ threat ခုတွေကိုရောက်နေလို့ယူဆပါတ
ော့ကိုယ့်ဘာကိုရေးရသားသူအိဒါနေနဲ့ကိုရေးမဲ့သားမဲ့တဲ့င်းပေါ်မှာဒီစုံတရားရေးဥခံမဲ့ဆိုရဲစိုးရင်စိတ်ကတော့ရှိနေကြတာပေါ့
ရှိပါတယ်ရင်ထဲမှာ worry တွေကအခုပိုတောင်မှများလာတယ် UTD channel မှာဖန်ခါတဲ့ကိစ္စအကြောင်းနောက်ပိုင်းမှာရေးသားတဲ့ editor တွေနဲ့သတင်းတော့တည်းရင်ထဲမှာစိုးရိမ်မှုတွေပိုတော့မြင့်တက်လာမယ
်အခုအချိန်ကြီးဆိုမြန်မာသတင်းလောကပို့ပြီးတော့တိုးတက်လာမယ်ရည်သွေးကောင်းမှုတွေဖြစ်လာမှုဆိုရင်တကယ်တမ်းကြုံရတဲ့ challenge ပေါ့နော်စင်ခေါ်ချက်တွေဆိုရင်ကိုယ်စောတထူပါမြင်တယ
်အဓိကစင်ခေါ်ချက်တွေကတော့ကျွန်တော်တို့ဘက်ကဒီကျွန်တော်တို့ code.contact နဲ့ code.edit ကိုကျွန်တော်တို့ဒီသတင်းသမားတွေကကြီးကြီးကျယ်ကျယ်နားလည်ပြီးတော့ကျွန်တော်တို့ annual ကိုရှောင်ရှားဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့ democratic transition မှာကျွန်တော်တို့အစိုးရဘက်ကလည်းဒီအခြေအနေကိုနားလည်ပြီးတော့မှဒီစရုပ်ထမှန်တဲ့ food panel ကိုကျွန်တော်တို့လက်တွဲပြီးခေါ်ယူဖို့လိုအပ်ပါတယ်အခုချိန်ထိတော့ဒီစရုပ်ထမှန်တိုင်းနဲ့အစိုးရနဲ့ဖြစ်စီကျွန်တော်တို့အာဏာပိုင်အနေနဲ့ဖြစ်စီကျွန်တော်တို့ကဒီမိုစီနိုင်ငံထူထောင်မှုတွေတသားတည်းဖြစ်မနေဆိုတော့တိတိတသားကြီးကိုထင်ရှား
ရှားလာရအောင်စရုပ်ထမှန်တိုင်းရေလို့ခိုင်ခိုင်မာမာနဲ့ဖြစ်လာဖို့ဘုံမပြီးအနေထားအောင်မြင်ရပြီလားသူနေတာ
မှာမမြင်ရသေးပါဘူးအခုချိန်နဲ့ရုံးကန်စီစက်ကလာလို့ရှိပါ
ဟုတ်ကဲ့အခုဆိုတထွေကျင်းသူများကြီးတင်ပါတယ်ဘယ်လိုပြောကြပါမလဲ
မြန်မာစံနယ်ဇင်းကောင်စီအဖွဲ့ဝင်ဦးဇော်တထွေကို VOA Editor ဦးသားညွန့်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ